စီရီလင်္ကာနိုင်ငံမှာပြီးခဲ့တဲ့ရက်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုကုလသမဂ္ဂလူအခွင့်ရေးမဟာမင်းကြီးမစ်ရှယ်ဘက်ချလက်ကရှုံးချလိုက်ပြီးနောက်ထပ်အကြမ်းဖက်တိုက်ခိုက်မှုတွေမဖြစ်အောင်ကာကွယ်ဖို့နဲ့တိုင်းပြည်ရင်ဆိုင်နေရတဲ့အကြအတဲ့အတွက်အဓိပ္ပာယ်ပြီးွားတဲ့တွဲဆုံဆွေးနွေးရင်းနှီးနဲ့ဖြည့်ရှင်းဖို့သီရီလင်္ကာအစိုးရကိုတိုက်တွန်းလိုက်ပါတယ်။တနင်္လာနေ့တုန်းကအစိုးရထောက်ခံသူတွေနဲ့ဆန္ဒပြသူတွေအကြအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အတွက်အနည်းဆုံး9ဦးသေဆုံးပြီးလူ150ကျော်ဒဏ်ရာရရှိခဲ့ပါတယ
်။ The High Commissioner condemned all violence and called on the authorities to independently.
လူ့အခွင့်အရေးမဟာမင်းကြီးကအကြမ်းဖက်တိုက်ခိုက်မှုတွေကိုရှုံ့ချပါတယ်။အကြမ်းဖက်တိုက်ခိုက်မှုဖြစ်ပေါ်ရတဲ့အကြောင်းအရင်းကိုလွတ်လပ်ပြီးမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ကိုလည်းတာဝန်ရှိသူတွေကိုတိုက်တွန်းထားပါတယ်လို့လူ့အခွင့်အရေးမဟာမင်းကြီး Michelle Bachelet ရဲ့ပြောရေးဆိုခွင့်ရှိသူ Liz Throssell ကပြောဆိုပါတယ်။ငြိမ်းချမ်းစွာဆန္ဒပြသူတွေကိုသမရရဲ့ညီဝင်းကြီးချုပ်မဟင်ဒရာရာဂျာပါကစာကိုထောက်ခံသူတွေကစတင်တိုက်ခိုက်ခဲ့တဲ့အတွက်ကြောင့်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ရတာလို့ကနအူးသတင်းတွေမှာဖော်ပြပါတယ်။အဲ့ဒီနေ့မှာပဲဝင်ကြီးချုပ်နှုတ်ထွက်ခဲ့ပါတယ်။လက်ရှိသီရီလင်္ကာအစိုးရအနေနဲ့တိုင်းပြည်ရဲ့နိုင်ငံရေးစီးပွားရေးအကြအတဲတွေကိုဖြစ်ရှင်းနိုင်ဖို့အင်အားစုအားလုံးနဲ့တွဲဆုံဆွေးနွေးဖြစ်ရှင်းဖို့ကိုလည်းလူ့အခွင့်အရေးမဟာမင်းကြီးကတိုက်တွန်းထားပါတယ်။